ဒီကနေ့ကြောက်တဲ့ကမ္ဘာအလုတ်သမားနေ့မှာမြန်မာနိုင်ငံတွင်းကအလုတ်သမားတွေအနေနဲ့လက်ရှိအချိန်မှာအလုတ်သမားအခွင့်အရေးတွေအပြည့်အဝမရသေးသလိုလောက်ခလဆာနေနေတာရပြီးတော့အလုတ်ချိန်ပိုးပြီးတော့ဈေးခိုင်းမှုတွေရှိနေတဲ့အတွက်ဒါတွေကိုရပ်တန့်ဖို့အလုတ်သမားတမကခေါင်းဆောင်ပိုင်းကဒီအလုတ်သမားတမကခေါင်းဆောင်ပိုင်းတွေနဲ့အလုတ်သမားတွေကဒီကနေ့တောင်းဆိုလိုက်ပါတယ်အလုတ်သမားတွေရဲ့အခွင့်အရေးအပြည့်အဝရရှိရေးနဲ့အခွင့်အရေးချိုးဖောက်မှုတွေမလုပ်နိုင်အောင်အစိုးရကတာဝန်ယူဖြည့်ရှင်းပေးဖို့လိုတယ်လို့လည်းအလုတ်သမားရေးဆောင်ရွက်သူတွေက VOA ကိုပြောဆိုပါရယ်ဒီသတင်းအပြည့်စုံကိုတော့ကျမတို့ရဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်
ဒီရင်းကဆက်ယုံအလုံယုံတွေမှာအလုံလောက်ကင်နေရတဲ့အလုံသမားတွေရဲ့အဓိကပြဿနာကတော့လောက်ခလာစာရရှိမှုအလုံနေပါတဲ့အချက်ဖြစ်တယ်လို့ပြည်တွင်းကအလုံသမားတွေနဲ့အလုံသမားအရေးဆောင်ရွက်သူတွေကပြောပါတယ်။ဒါကြောင့်ဒီနေ့ကမ္ဘာအလုံသမားနေ့မှာဆိုရင်အခြေခံလောက်ခလာစာကိုဒီနေ့9600ဒီပေးပါဆိုပြီးတော့စုလီဖျားလန်းဘော်ကအလုံသမားဒု200လောက်ရဲ့ဆန္ဒထုတ်ဖော်ပွဲမှာအခုလိုတောင်းဆိုခဲ့ကြတာပ
ါ။
အခုကြောင်းရတဲ့အတန်တွေကတော့အလုံသမားတွေရဲ့သူတို့ရဲ့ဆန္ဒထုတ်ဖော်ပွဲမှာကြွေးကြော်ခဲ့တဲ့အတန်တချို့ဖြစ်ပါတယ်။လက်ရှိချိန်မှာအလုံသမားအခွင့်အရေးနဲ့ပတ်သက်ပြီးတော့အလုံရှင်တွေရဲ့ဖိနှိပ်မှုအပါအဝင်အလုံသမားအခွင့်အရေးချိုးဖောက်မှုတွေဟာပြည်တွင်းမှာတော်တော်ဆွေးဆွေးရွေးရွေးဖြစ်နေဆဲဖြစ်တယ်လို့အလုံသမားရေးဆောင်ရွက်သူဥပဒေအကျိုးဆောင်ဦးထေကအခုလိုပြောပါတယ
်။အဓိကတော့ဒီလောက်ခလာသာနေတာနဲ့ကျန်တဲ့အလုံသမားဥပဒေပါအခွင့်အရေးတွေမရသေးတာဥပဒေကိုမလိုက်နာတဲ့အတွက်မရသေးတာအဲ့ဒါအဓိကဖြစ်တယ်။အဲဒါကတော့လက်တွေ့ရတော့ဆိုရပဲပေါ့နော်ဒါကော်မတီတွေဖွဲ့ပေါ်သူတို့ကတွေလောက်ရတာဆိုတော့အဲ့ဒါတွေနှောင့်နှေးကြညာနေတယ်လက်တွေ့ကတော့ဟိုအလုပ်သမားတွေရဲ့ဘဝစာနာမှုနည်းတာပေါ့ဘောင်းဆောင်စာဝန်တွေကနေစင်နေတယ်မြတ်အခက်ခဲကြုံတာခုအလုပ်သမားတွေဆိုတချို့တွေလေးအလုပ်ထုတ်ခါတယ်လောက်ခါနဲ့လာကုန်ရင်ပြဿနာတက်တာဘောင်းလာကုန်ငားတဲ့အတွင်းအဆောင်ချိန်မစင်ဆောင်ဘဝဆင်းရတာသူတို့အဲ့ဒါမှမသိတာကျွန်တော်ခုထုတ်ခံရတဲ့အလုပ်သမားတွေကျွန်တော်တို့ဘေးမှာရှိတယ်ပေါ့နော်အဲမြန်မာယူနစ်ဆိုရင်အလုပ်သမားကောင်းဆောင်တွေငါခုထုတ်ခံလိုက်ရတယ်စာချုပ်ချိုးဖောက်မှုနဲ့အလုပ်ရှင်ကိုဟိုတွေးဆုံတယ်အလုတ်ထုတ်လိုက်တာပဲဖတ်တယ်
လောသမားဥပဒေအသေးရလွတ်လပ်စွာဖွဲ့စည်းခွင့်ပေးထားတဲ့လောသမားရေးရအသင်းအဖွဲ့တွေလောသမားတက်မကတွေစောင်းရနေတဲ့လောသမားခေါင်းဆောင်တွေကိုအလုတ်ထုတ်ပစ်တာအလုတ်နေရာရွှေ့ပြောင်းပေးလိုက်တာတွေကိုပြည်တွင်းကအလုတ်ရှင်တွေကလုတ်ဆောင်လာတဲ့အတွက်လောသမားတွေရဲ့မူလအခွင့်အရေးနဲ့နာဆုံးရှုံးရတယ်လို့လည်းလောသမားအခွင့်အရေးကာကွယ်မြင့်နေသမျှအဖွဲ့ကဒေါ်ရီရွှေစင်ညွန့်ကပြောပါတယ
်အစိုးရဘက်ကဒီတော့မတော်မတော်ဖွဲ့စည်းရေးကိစ္စတွေကိုနောက်ဆက်အစုမှမပေးဘူး။ဆိုရတော့ကျွန်မတို့ကခန္ဓာဆိုင်ရာစီစီကကျွန်မနေဒီမှာလိုက်ပြီးပြည်ပေးတယ်။နောက်ဆက်မပေးဘူး။ဝိုင်းဝန်းမှုများလည်းရှိတယ်။ပြည်ထောင်စုအဓိကဖြစ်နေတာအလို့ရှင်တွေလိုက်နာမှုကအများအားနေပါဘူး။အလို့ရှင်တွေကလူမတော်မတော်ဒီလူမဖွဲ့စည်းဖွဲ့ပြီးဆိုလို့ရှင်သူတို့ရဲ့အကျိုးမြတ်ကိုထိခိုက်မယ်လို့ယူဆပြီးတော့လူမထုတ်ပြတာကြီးနေရာကြီးဟိုရွှေ့ပြောင်းလိုက်တာညာဆိုလို့ရှင်ကျွန်မတို့ဒီမြန်မာနိုင်ငံမှာလက်ရှိဟိုပြည်ပြောင်းနေရေးမှာအလို့ရှင်လူမအစိုးရအကုန်လုံးကလူပွားဖော်ရမယ်ချိန်ပေါ့နော်။ဒီနေ့ဖော်ရမယ်ချိန်မှာအလို့ရှင်ရဲ့ပွားဖော်ရမှုကရန်အားနေနေတယ်ဆိုတော့ကျွန်မအထင်ပြချင်ပါတယ်။
တစ်ချိန်တည်းမှာပဲအလုသမားတွေကိုအလုရှင်တွေကအလုထုတ်ပစ်တာမျိုးတွေဇောင်းရနေသလိုတစ်ဖက်မှာလည်းအလုသမားတွေကိုလောက်ခလာစာပေးရမှာပွင့်လင်းမှုမရှိတာအလုချိန်တဲ့ကြော်လွန်ခိုင်းစေတာအခြေခံလာစာကိုနှိမ့်ချပေးတာတွေကိုလည်းအလုရှင်တွေဘက်ကကျူးလွန်မှုတွေရှိနေတယ်လို့အလုသမားရေးဇောင်းရနေတဲ့အဖွဲ့ကတက်ကြွလှုပ်ရှားသူခေါင်းဆောင်ပိုင်းတွေကဒီကနေ့အလုသမားနေ့မှာပဲပြောဆိုလာကြတာပါ။ဆန္ဒထုတ်ဖော်ပွဲတွေဖြစ်ရတဲ့အဓိကအကြောင်းတွေကတော့အလုသမားတွေကိုအလုရှင်တွေကဖိနှိပ်ဆောင်ရွက်မှုတွေများသလိုအလုသမားရေးဇောင်းရသူတွေကိုလည်းအဓိကနှိမ့်ကွက်တာကြောင့်ပြည်တွင်းကအလုသမားအရေးအငင်းပွားမှုတွေဟာလည်းတစတဲ့တစမြင့်တက်လာတာဖြစ်တယ်လို့လည်းဆိုပါတယ်အလုသမားရေးညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ကိုယ်တိုင်လက်မှတ်ရေးထုတ်ပြန်ထားတဲ့အချက်18ချက်ပါညွှန်ကြားချက်ကိုအလုရှင်တွေကလုံးဝလက်လျူရှုထားပြီးတော့သူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အလုခွင့်စည်းမျဉ်းနေနေပဲအုပ်ချုပ်နေတာကိုအစိုးရဘက်အနေနဲ့စောင့်ကြည့်သုံးသပ်ပေးဖို့လိုတယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။အလုသမားတွေရဲ့အခွင့်အရေးတွေကိုဖော်ဆောင်ပေးနိုင်ဖို့အစိုးရကအလုသမားစင်တာတခုထူထောင်ဖို့လိုနေပြီလို့လည်းအလုသမားရေးလှုပ်ရှားသူတွေကဆိုပါတယ်။အလုသမားတက်မကတွေနဲ့အလုရှင်တွေအကြားပြဿနာတွေရှိတာနဲ့ပတ်သက်လို့ကမ္ဘာအလုသမားအဖွဲ့ချုပ်ရန်ကုန်ဆက်ဆံရေးယုံတာဝန်ခံ Steve Marshall ကတော့အခုလိုသုံးသပ်ပါတယ်။
So I think, yes, there are problems. It is important for ILO and others to help in the education and the awareness.
ကျွန်တော်ထင်ပါတယ်ကမ္ဘာအလုံသမားအဖွဲ့ချုပ်ရောအခြားအဖွဲ့တွေကပါမြန်မာအလုံသမားရေးပြဿနာတွေကိုဝိုင်းဝန်းဆောင်ရွက်ဖို့လိုပါတယ်။ဒါမှလည်းအပေါင်းလက္ခဏာဆန်တဲ့ရလဒ်တွေရလာမှာပါ။ကျွန်တော်တို့အချိန်ယူဖို့လည်းလိုပါတယ်။အလုံသမားတွေနဲ့အလုံရှင်တွေကြားမှာနားလည်မှုတွေရအောင်လို့စူးစမ်းဖို့လိုပါတယ်။အချင်းချင်းညှိနှိုင်းနိုင်ကြဖို့ပါ။
လုံသမားဖွဲ့စည်းခွင့်ဥပဒေအရလုံသမားအဖွဲ့စည်းတွေဟာအခုဆိုရင်400ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအလုံသမားရေးအငင်းပွားမှုတွေကိုဖြည့်ဆည်းညှိနှိုင်းရေးခုံသမားတွေရုံးတွေကတော့အားနည်းချက်တွေရှိနေဆဲဖြစ်တယ်လို့အလုံသမားရေးဆောင်ရွက်သူတွေကထောက်ပြပြောဆိုသုံးသပ်နေကြတာဖြစ်ပါတယ်ခင်ဗျ။